အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပထမဆုံးအရှေ့လယ်ပိုင်းခီးစဉ်နောက်ဆုံးပိုင်းမှာအာရဗ်ခေါင်းဆောင်တွေနဲ့စုမတွေ့ခင်အီရတ်ယာယီဝန်ကြီးချုပ်နဲ့ဒီနေ့တွေ့ခဲ့ပါတယ်။အစ္စရေးနဲ့နောက်ဘက်ကမှာအစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်တွေနဲ့တွေ့ခဲ့ပြီးမနေ့ကဆော်ဒီအာရေဗီးယားမှာဆော်ဒီခေါင်းဆောင်တွေနဲ့တွေ့ခဲ့ကအခုအီရတ်ယာယီဝန်ကြီးချုပ်မတ်စတာဖာအယ်ခါဒမီနဲ့ဂျဒက်မြို့တော်မှာဒီနေ့တွေ့ခဲ့တာပါ။ဒီနောက်မှာတော့အရှေ့လယ်ပိုင်းနိုင်ငံတွေကိုစုစည်းပေးပြီးအီရန်နဲ့လောင်စာဆီပြဿနာအဓိကကင်တွယ်ဖို့ရည်မှန်းထားတဲ့ဒီလေးရတာခီးတဲ့ဂျဒက်စေကမ်းမြို့မှာကျင်းပမယ့်အာရဗ်ဒေသတွင်းထိပ်သီးဘက်ကိုဒီနေ့ဆက်တက်မှာပါပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ကောင်စီ GCC 6နိုင်ငံနဲ့အီရတ်အီဂျစ်ဂျော်ဒန်ကောင်ဆောင်တွေပါတဲ့ GCC Plus 3လို့ခေါ်တဲ့ထိပ်သီးဘက်မတိုင်ခင်နိုင်ငံပိုင်းမှာပဲအင်ပြီးတော့ဘက်ကနေအီရန်ကိုရုရှားကောင်ဆောင်တွေမကြခင်လာလေခဲ့ပြီးယူကရိန်းစစ်ထဲတုံနိုင်ဖို့ဒရုန်းလက်နက်တွေကြီးခဲ့တဲ့ဂျူတုပုံရိပ်တွေကိုထုတ်ပြန်လိုက်ပါတယ်။အခုလိုအီရန်ကိုဝိုင်းဖိအားပေးဖို့ကြိုးပမ်းတာအပြင် GCC အဖွဲ့ဝင်တွေဖြစ်တဲ့ယေနန်ထရက်ဆော်ဒီဘာရိန်၊ကူဝိတ်၊အိုမန်၊ကာတာနဲ့ UAE အာရဗ်စပွားများနိုင်ငံတွေပါမဲ့ဒီထိပ်သီးဘက်မှာသမ္မတဘိုက်ဒန်အနေနဲ့လောင်စာဆွဲရင်လုံခြုံရေးကိုလည်းထည့်ဆွေးနွေးဖို့မျှော်လင့်ထားပါတယ်ခင်ဗျ။